အရှိတောင်အရှာကရာဇဝတ်ချင်းချမှုတွေဟာလူတန်းနဲ့ချီထိခိုက်နေတဲ့ကမ္ဘာလုံးဆိုင်ရာလူကုန်ကူးမှုဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကမနေ့ဗုဒ္ဓဟူးနေ့မှာပြောလိုက်ပါတယ်။လူကုန်ကူးမှုအွန်လိုင်းရာဇဝတ်မှုတွေမြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေကအဓိကပါဝင်နေပြီးမြန်မာနိုင်ငံကပဋိပက္ခတွေနဲ့အလုပ်လက်မဲ့ပြဿနာတွေကတော့အဓိကအကြောင်းရင်းဖြစ်နေပြီလို့ပြောပါတယ်။ကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ
။တနည်းကိုအမေရိကန်ဒေါ်လာ3ထရီလီယံလောက်ရရှိနေတဲ့အရှိတောင်အရှာကလူကုန်ကူးမှုနဲ့အွန်လိုင်းလိမ်လည်မှုတွေဟာအထူးသဖြင့်ကိုဗစ်ကာလမှာကြီးထွားလာပြီးတကဘာလုံးကိုပြန်ပွားနေတဲ့လူကုန်ကူးမှုကွန်ရက်ဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ရဲ့အကြီးအကဲကမတ်လ29ရက်နေ့ကပြောပါတယ်။သူတို့ရဲ့ဒုစရိုက်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မူးယစ်ဆေးဝါးမောင်ကိုလမ်းကြောင်းတွေကနေလူကုန်ကူးတာလက်နက်မောင်ကိုရောင်းချတာညာနာပစ္စည်းမူပိုင်ခွင့်နဲ့ခိုးထုတ်ပစ္စည်းတွေကားခိုးတာတွေကိုကျူးလွန်နေတယ်လို့အင်တာပိုရဲ့အထွေထွေအတွင်းရေးမှူးဂျာဂန်စတော့ကပြောပါတယ်မြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံကအွန်လိုင်းလိမ်လည်မှုတွေနဲ့ဆက်ဆက်တဲ့လူကုန်ကူးခံရမှုအခြေအနေတွေကိုလည်းရိုက်တာသတင်းမှာကိုးကားဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိမ်းရှောင်လာသူတွေစစ်မှုထမ်းဥပဒေကြောင့်မကြာသေးခင်ကထွက်ပြေးလာသူတွေဟာထိုင်းမြန်မာနယ်စပ်မှာခြေကိုယူထားတဲ့ကြားဖြန့်လို့ခေါ်တဲ့အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့ပြစ်မှတ်ဖြစ်လာတယ်လို့မြန်မာလူအဖွဲ့အစည်းတချို့ကလည်းပြောပါတယ်လူကုန်ကူးမှုတားဆီးရေးကိုထိုင်းအစိုးရနဲ့ပူးပေါင်းပညာပေးနေတဲ့ Arkan Workers Organization ရဲ့ Director နိုင်အောင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်ထိုင်းနဲ့မြန်မာကကြားလို့နေဆက်ကတားဆီးရရတဲ့ခါကြတော့ဘာပေါ့ခေပေါ့ပြောရလဲအကြီးများတဲ့ခါကြတော့လူကုန်ကူးမှုခံရနေဆိုတာပုံများတယ်ထိုင်းနဲ့ကဥပဒေအရလူကုန်ကူးမှုချက်ပဲတခြားသူနေရာတွေမှာလည်းထိုင်းနဲ့ကဆွေးနွေးနေတဲ့ပြည်နယ်ဆုံးဖြတ်ပြဖို့လိုတယ်ဒီလူတွေကပါကြံခလာလေနေသက်တိချမလေးကြံကြည့်နေသလိုကြည့်ရင်တော့ဒီလောင်းကောင်းဝိုင်းတွေကဒီမြန်မာဖက်ရှင်မှာပုံများလာတယ်တွေ့ရတယ်။ကျွန်တော်မြန်မာနိုင်ငံတော့အခုတွေဘုကူခံရလာတယ်မဟုတ်ဘူးနဲ့ကမ္ဘောဒီးယားလာအိုဗီယက်နမ်အခြားဥပဒေကတည်းကအစားလူကုန်ကူးမှုခံရလာတယ်တွေ့ရတယ်။အဲဒီလိုမျိုးလည်းအများစုကလည်းဒီလောင်းကောင်းဝိုင်းတွေမှာလွတ်တာကိုသူတို့များများတွေ့ရတယ်။ဒါတွေကိုတားဆီးနေဖို့ကဒီအကြေဖက်အခုဖြစ်နေတဲ့တက်ဆန်တွေကိုတက်ဆန်ရအနာဘယ်နေမှာပို့ပြီးတော့
ကမ္ဘောဒီးယားချဖြန့်အွန်လိုင်းငွေလိမ်ကိန်းတွေကလူပေါင်းတသိန်းလောက်ကိုလူကုန်ကူးခဲ့တယ်လို့2023ကုလသမဂ္ဂအစည်းအဝေးကစားတခုကဖော်ပြထားပါတယ်မြန်မာနိုင်ငံမှာတော့တရုတ်နိုင်ငံသားတသိန်း2000လောက်လူကုန်ကူးခံရတယ်လို့ဒီအစည်းအဝေးကစားကပြောပါတယ်အဲ့ဒီနောက်2023နိုဝင်ဘာလလောက်မှာမြန်မာဘက်ကနေတရုတ်အစိုးရစီကိုကျားဖြန့်လုပ်ငန်းလုပ်နေတဲ့ရာဇဝတ်သားထောင်ထဲချီပြီးလွှဲပြောင်းပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုမြောက်ပိုင်းမဟာမိတ်လက်နက်ဂိုင်းတွေကရှင်းလင်းရေးလှုံ့ဆော်တဲ့အချိန်မှာနေရာအနှံ့ကိုဖြန့်ပြီးထွက်ပြေးသွားတဲ့ရာဇဝတ်သားတွေအများအပြားရှိနေပါတယ်။တချို့ကတော့ရန်ကုန်မန္တလေးနဲ့တာချီလိတ်လိုနေရာမျိုးမှာဆက်ပြီးတော့လုပ်ကင်နေကြပါတယ်။လက်နက်ဂိုင်းအဖွဲ့မျိုးစုံရှိတဲ့ကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာတော့တရုတ်နိုင်ငံသားပိုင်တဲ့ဒီလုပ်ငန်းတွေကအခုအထိရှိနေကြောင်းမြဝတီရွှေကုတ်ကိုမြို့ကြားဖြတ်အလုပ်တခုကထွက်လာတဲ့လူငယ်တဦးက VOA ကိုပြောပါတယ
်။ရှိနေလား။မြဝတီမြို့ပေါ်မှာတော့သိမလား။ကျွန်တော်ခေါ်တဲ့ကျွန်တော်တကယ်ချင်းအခုချိန်ရှိအလုပ်ခေါ်တာတင်နေတော့သူတို့ဒီရွှေကုတ်ကိုမှအခုချိန်ရှိအများကြီးပဲ။ကြားဖြတ်ကိုကျွန်တော်ရွှေကုတ်ကိုမတွားခင်တော့ငါကျွန်တော်လာအိုမာတခုကမ္ဘောဒီးယားမှာကိုကျွန်တော်လာခေါ်ဘူးလေသူကကိုဟန်နေပြီးတော့လေသူတို့ဒီဘက်မှာနေရာအဆင်မပြေတော့ဖြစ်ပါတယ်အတိအကျတော့မသိအဲ့တော့ဟိုဘက်ကိုဥမာဟိုဆလပါနိုရှာအိုရောလိုမျိုးရှိပါလိမ့်ရရှိတယ
်2021ခုနှစ်ကစပြီးအာရှကနိုင်ငံပေါင်း34နိုင်ငံမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးလူပေါင်း3400လောက်ကိုဖန်စီခဲ့တယ်လို့နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်။ဒီဖန်စီမှုကနေအမေရိကန်ဒေါ်လာတန်း300လောက်သိမ်းဆီးရမိကြောင်းလည်းပြောပါတယ်။နိုင်ငံတကာကိုဖြန့်ကျက်ထားတဲ့အဲ့ဒီလိုရာဇဝတ်ဂိုင်းတွေရဲ့တစ်နှစ်ဝင်ငွေဟာအမေရိကန်ဒေါ်လာဘီလီယံ50အထိရှိနေပြီးတကဘာလုံးအတိုင်းအတာနဲ့ဆိုရင်သူတို့ရဲ့ဝင်ငွေဟာ1ထရီလီယံကနေ3ထရီလီယံအထိရှိနေတယ်လို့ဆိုပါတယ်။တဟာပြင်သစ်နိုင်ငံရဲ့တစ်နှစ်တာစီးပွားရေးပမာဏလောက်ရှိတယ်လို့လဲသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ